ဇန်နဝါရီလ20ရက်လာမယ့်တနင်္လာနေ့မှာကျင်းပမယ့်ဒေါ်နယ်ထရမ့်ရဲ့သမ္မတကျန်းသစ္စာကျင်းစုပွဲကိုတရုတ်ဒုသမ္မတဟန်ဇန်တက်ရောက်မယ်လို့တရုတ်အစိုးရကဒီကနေ့ဇန်နဝါရီလ18ရက်နေ့မှာအတည်ပြုပါတယ်။အပြန်အလှန်လေးစားမှုငြိမ်းချမ်းစွာရှင်တွဲနေထိုင်ရေးတရုတ်နဲ့အမေရိကန်ဆက်ဆံရေးမှာနှစ်ဦးနှစ်ဖက်အကျိုးဖြစ်ထွန်းရေးတို့အတွက်ရှေ့ရှုပြီးတော့အခုလိုဒုသမ္မတကိုဆင်လွတ်လိုက်တာဖြစ်ကြောင်းတရုတ်အစိုးရကပြောပါတယ်။အမေရိကန်အစိုးရတဲ့နဲ့ထိတွေ့ဆက်ဆံမှုတွေတိုးမြင့်လှုပ်ဆောင်တာအပြင်မတူကွဲပြားမှုတွေကိုအသေးချာကန့်ထွက်ဖြေရှင်းတာနှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်ကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်တာဒီအမေရိကန်ဆက်ဆံရေးခိုင်မာအားကောင်းပြီးတည်ငြိမ်မှုရှိစေဖို့အတွက်လက်တွဲဆောင်ရွက်တာနိုင်ငံဆက်ဆံရေးပြည်လဲစေမယ့်နည်းလမ်းကောင်းတွေကိုရွေးချယ်ဆောင်ရွက်တာတွေလှုပ်ဆောင်သွားဖို့လိုအပ်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။သူ့ရဲ့သမ္မတကျန်းသစ္စာကျင်းပပွဲကိုတက်ဖို့ထရမ့်ကတရုတ်သမ္မတရှီကျင်းဖင်အပါအဝင်တရုတ်အရာရှိတွေကိုဖိတ်ကြားပြီးတလကျော်ကြာမှတရုတ်ဘက်ကအခုလိုအကြောင်းပြန်ကြားချက်ထွက်ပေါ်လာတာပါခင်ဗျာ။